အခုလိုအာနာသိန်းနှစ်ပတ်လည်သုံးနှစ်မြောက်နေ့မှာမြန်မာစစ်တပ်ရဲ့ပြည်သူတွေပေါ်ဆက်ဖိနှိပ်ကျူးလွန်နေမှုကိုအမေရိကဥရောပနဲ့အာရှနိုင်ငံတွေကလည်းပူးတွဲကန့်ကွက်လိုက်ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကရက်စက်တဲ့ကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေပြီးမြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ကန့်သတ်နေတဲ့ပေါ်အပြင်းထန်ဆုံးရှုံချကန့်ကွက်တဲ့အကြောင်းအမေရိကနိုင်ငံသားရေးဝန်ကြီးနဲ့ဥရောပနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေ EU ဝန်ပသမကရာရှိတွေကစစ်တပ်အာဏာသိမ်းသုံးနှစ်မြောက်ပြည့်အဖြစ်ပူးတွဲကြေညာချက်ထုတ်ပြန်လိုက်ကြတာပါမြန်မာပြည်သူတွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်နေပြီးမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးစစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးအတွက်တွေးဆုံဆွေးနွေးပွဲတွေပေါ်လာအောင်ဝိုင်းဝန်းပံ့ပိုးဖို့ဥရောပသမဂ္ဂအဆင့်မြင့်ရာရှိတွေဩစတြေးလျကနေဒါနယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဇာလန် UK နိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှတိုက်တွန်းထားပါတယ်ကြာပြင်းမြန်မာစစ်တပ်ကြမ်းဖက်မှုတွေကျူးလွန်ရမှာအသုံးပြုတဲ့စစ်လက်နက်တွေထောက်ပံ့တာမျိုးတွေရဆိုင်ဖို့ကိုလည်းနိုင်ငံတကာတိုင်းဝန်ကတောင်းဆိုထားပါတယ်။တချိန်ထဲမှာကုလသမဂ္ဂဒူရီမူဂျိုအန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ပြောင်းရင်းနဲ့ရသားအုပ်ချုပ်ရေးပြန်လည်တည်ဆောက်နိုင်ဖို့အရေးကြီးတဲ့အကြောင်းစစ်တပ်အာဏာသိမ်းသုံးနှစ်ပြည့်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။